ခလောင်းအင်တန်းွယ်ထုတ်လုပ်မှုဆိုင်ရာကမ္ဘာတဝန်းကသဘောတူညီချက်အပေါ်အမေရိကန်ရဲ့အခန်းကဏ္ဍကိုအဓိကတက်ရောက်မှုဖြစ်လာနိုင်စေမယ့်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပချိန်နဲ့တိုက်ဆိုင်ပြီးကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာဆွေးနွေးပွဲကိုတနင်္လာနေ့မှာကျင်းပပါတယ်မနစ်ကပြင်သစ်မှာရရှိခဲ့တဲ့ရာသီဥတုပြောင်းလဲမှုနဲ့ဖန်လုံအိမ်တန်းွေထုတ်လုပ်မှုဆိုင်ရာသဘောတူညီချက်အပေါ်မှာသမ္မတလောင်းတွေဖြစ်ကြတဲ့ Hillary Clinton နဲ့ Donald Trump တို့ရဲ့မတူကွဲပြားတဲ့အယူအဆတွေပေါ်မှာတချို့နိုင်ငံတွေရဲ့ကိုယ်စားလှယ်တွေကသူတို့ရဲ့သဘောထားတွေကိုပွင့်ပွင့်လင်းလင်းထုတ်ဖော်ပြောဆိုခဲ့ကြပါတယ်ဘရာဇီးသဘာဝဝန်ကြီးဆိုင်ရာဝန်ကြီးစာနေဖီလ်ဟိုကကြာသပတေးနေ့ကကျင်းပတဲ့ညီလာခံမှာနောက်သမ္မတကဘသူပဲဖြစ်ဖြစ်အမေရိကန်လူထုကတော့ရာသီဥတုဆိုင်ရာအရေးယူဆောင်ရွက်မှုကိုထောက်ခံကြမှာပါပဲလို့ပြောလိုက်တယ်လို့သူ့တူတဲ့အမြင်အရဆိုရင် Trump နိုင်မှာမဟုတ်ဘူးလို့သတင်းထောက်တွေကိုထည့်သွင်းပြောကြားသွားပါတယ်Mrs. Clinton ကပြင်သစ်သဘောတူညီချက်ကိုဆက်ပြီးဆောင်ရွက်မဲ့ကိစ္စအပါအဝင်သမ္မတ Obama အစိုးရရဲ့ရာသီဥတုဆိုင်ရာမူဝါဒတွေကိုထောက်ခံထားပါတယ်။ Mr. Trump ကတော့သတင်းဌာနတွေကဖော်ပြနေတဲ့ကဘာကြီးပူနွေးလာမှုသတင်းတွေကိုတန်တရားရှိတဲ့အကြောင်းနဲ့သူရွေးကောက်ခံရမယ်ဆိုရင်ပြင်သစ်သဘောတူညီချက်ကိုပယ်ဖျက်မယ်လို့မနစ်ကသူပြောခဲ့တဲ့မိန့်ခွန်းမှာထည့်သွင်းပြောကြားထားပါတယ်။အဲ့ဒီမှတ်ချက်တွေကြောင့် Mr. Trump အနိုင်ရခဲ့မယ်ဆိုရင်အမေရိကန်ဟာသဘောတူညီချက်အရသူတာဝန်ယူတာဝန်ခံထားတဲ့ကိစ္စတွေကိုလစ်လျူရှုမလားဒါမှမဟုတ်သဘောတူညီချက်ကနေရုပ်သိမ်းပယ်ဖျက်သွားမလားဆိုတာတွေကိုစိုးရိမ်ပူပန်မှုတွေမြင့်တက်လာနေခဲ့တာပါတရုတ်နိုင်ငံရဲ့ရာသီဥတုဆိုင်ရာထိတ်တန့်ညှိနှိုင်းရေးမှုရှီဇွန်ဟွားကို Paris သဘောတူညီမှုအပေါ်မှာ Mr. Trump ရဲ့မှတ်ချက်စကားနဲ့ပတ်သက်လို့မေးမြန်းတဲ့အခါသူကပညာရှိခေါင်းဆောင်ဆိုရင်ကမ္ဘာတဝန်းဖွံ့ဖြိုးတိုးတက်မှုနဲ့အညီဆောင်ရွက်နိုင်မှာလိမ့်မယ်လို့ဖြေသွားပါတယ်တကယ်လို့ဒီလိုင်းကိုစန့်ကျင်မယ်ဆိုရင်လူတွေကသဘောတူမှာမဟုတ်တယ်လို့အဲ့ဒီလိုနိုင်ငံတွေရဲ့စီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးမှုတွေကိုလည်းထိခိုက်စေမှာဖြစ်တယ်လို့လည်းဒီလအစောပိုင်းကမစ္စတာရှီကပြောခဲ့ပါတယ်